မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုမှာရှိတဲ့ဒီကပ္ပအကျော်မော်တက္ကသိုလ်ကြီးတွေဖြစ်တဲ့ Yale တက္ကသိုလ်ကြီးမှာမိန့်ခွန်းပြောကြားခဲ့တယ်လို့မကြသေးခင်ချိန်ပိုင်းလေးကပဲဒီထိတ်တန့်တက္ကသိုလ်တစ်ခုဖြစ်တဲ့ Harvard တက္ကသိုလ်မှာမိန့်ခွန်းပြောကြားခဲ့ပါလေဒီထဲကအဓိကပြောထားတဲ့အချက်တွေကိုတော့ဦးကျော်စန်းသားကထုတ်နှုတ်ပြောပြပေးမှာပါရှင
်ဟုတ်ကဲ့မမရှူဒေါက်ဆန်းစုကြီးဟာမနေ့ကမနေ့ပိုင်း Yale တက္ကသိုလ်မှာပြောကြားတဲ့အခါမှာတော့တရားဥပဒေစိုးမိုးရေးအကြောင်းကိုအဓိကပြောကြားသွားတာဖြစ်ပါတယ်။ရင်းရိုင်းနေတဲ့တရားစီရင်ရေးမဏ္ဍပ်ကိုပြန်လည်တက်မှတ်နိုင်ဖို့အတွက်တရားရေးဝန်ထမ်းတွေကိုပညာသင်ကြားပေးရုံဘဝဖူလုံအောင်လုပ်ပေးရုံနဲ့မလုံလောက်ပဲသူတို့ရဲ့ခြားစားပျက်စီးနေတဲ့ဇိုက်သဘာဝနဲ့ခံယူချက်သဘောထားတွေကိုပြောင်းလဲပြစ်ဖို့လိုအပ်တယ်လို့ဆိုပါတယ်။တရားဥပဒေစိုးမိုးရေးကိုသတိရှိရှိစတင်ဆောင်ရွက်ရင်းတရားဥပဒေစိုးမိုးမှုတွင်ကျယ်လာလိမ့်မယ်လို့လည်းသူကပြောကြားသွားပါတယ
်။ Various departments concerned.The Home Ministry, the Defense Ministry, the Attorney General's Office, the Information Ministry. All of these will have to be involved in our efforts to re-establish rule of law in Burma.
ပြည်ရဲ့ဝန်ကြီးဌာန၊ကာကွယ်ရေးဝန်ကြီးဌာန၊ရှေ့နေချုပ်ရုံးပြန်ကြားရေးဝန်ကြီးဌာနစတဲ့သက်ဆိုင်ရာဌာနတွေအားလုံးကမြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးပြန်လည်ထွန်းကားဖို့ကျမတို့ရဲ့ကြိုးပမ်းမှုမှာပူးပေါင်းပါဝင်ကြဖို့လိုအပ်ပါတယ်။ဒီလိုပူပေါင်းပြီးလှုပ်ဆောင်နိုင်ကြမယ်ဆိုရင်ကျမတို့မြန်မာနိုင်ငံအဖို့ကြီးမားတဲ့ထိုးဖောက်အောင်မြင်မှုတရဖြစ်လာပါလိမ့်မယ်။တရားဥပဒေစိုးမိုးရေးကိုပြန်လည်တည်ဆောက်နိုင်ပြီဆိုတာနဲ့တပြိုင်နက်ဒီမိုကရေစီဖော်ဆောင်ရေးဖြစ်စဉ်အောင်မြင်ပြီလို့ကျမတို့စပြီးပြောလို့ရပါပြီ။ဥပဒေတွေရေးဆွဲနိုင်ရုံလောက်နဲ့မလုံလောက်သေးပါဘူး။မျှတတဲ့ဥပဒေတွေဖြစ်ဖို့အကောင့်ထဲပေါ်ကျင့်သုံးနိုင်ဖို့လည်းလိုအပ်ပါတယ်။
မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးသားကတရားစီရင်လွတ်လပ်မှုအတော်အသင့်ရှိခဲ့ပေမဲ့နောက်ပိုင်းအထူးသဖြင့်စစ်အစိုးရတွေတက်လာပြီးနောက်တရားစီရင်ဟာအုပ်ချုပ်ရေးအာဏာပိုင်တွေရဲ့လက်အောက်ခံဘဝကိုလုံလုံကျောက်သွားခဲ့တဲ့အကြောင်းနဲ့သူကိုယ်တိုင်တရားဥပဒေစိုးမိုးမှုကင်းမဲ့ခြင်းဒဏ်ကိုထုံတွေးခဲ့ရပုံတွေကိုလည်းဒီပြင်းအရေးခင်ဂျွန်ရတော့ကိစ္စတို့နဲ့နမူနာပေးပြီးရှင်းလင်းသွားခဲ့ပါတယ်။တခါတိုင်းသားတွေသားတွေမှာတရားဥပဒေစိုးမိုးမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေပုံမများပြနေတဲ့အကြောင်းဒီဒေသတွေမှာဖွံ့ဖြိုးပြီးဒဏ်တူအခွင့်အရေးရဖို့လိုအပ်တဲ့အကြောင်းကိုလည်းပဲဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ Our people they are poorer, they have less access to justice, they have less access to organizations that might be able to help them. So unless we can make our ethnic nationalities feel that they are on an even
အဲ့ဒီဝေးလံတီးခေါင်တဲ့ဒေသကကျမတို့ပြည်သူတွေဟာပိုဆင်းရဲကြတယ်။တရားဥပဒေရဲ့အကာအကွယ်တရားမျှတမှုတို့နဲ့ပိုအလန်းဝေးကြရပါတယ်။အကူအညီတွေကိုလည်းလက်လန်းမမီနိုင်ကြပါဘူး။ဒါကြောင့်ကျမတို့ရဲ့တိုင်းသားတွေဟာလူများစုဗမာတွေနဲ့ဒန်းတူရီတူမဖြစ်နိုင်သမျှနိုင်ငံတွင်းမှာသဟဇာတာမဖြစ်နိုင်ပါဘူး။ဒါကြောင့်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစာနာမှုစီးပွားရေးစသဖြင့်ရင်းနှီးမြှုပ်နှံမဲ့လူတွေအနေနဲ့ဗမာတွေနေတဲ့တိုင်းပြည်အလဲဗဟိုမာကြီးပဲမမြှုပ်နှံမဲ့တိုင်းရင်းသားဒေသတွေမှာပါဦးစားပေးလုပ်ကင်ကြဖို့ကျမအမဲပြောနေပါတယ်။တိုင်းရင်းသားတွေကိုလူတွေချင်းချင်းပြန့်ပြန့်တီးရှိလာတာနဲ့အမျှသူတို့စီမှာဥပဒေမဲ့လောက်ရက်တွေယုံနေလာမှာဖြစ်ပါတယ်
။အဲတော့ Yale Tech သူမှာပြောကြခဲ့တာပါ။ညနေ9နာရီခွဲမှာပြုလုပ်တဲ့ Harvard Tech သူ Kennedy School of Government မှာပြောကြတဲ့မင်ကွန်းနဲ့မှာတော့လွတ်လပ်တဲ့နိုင်ငံကနိုင်ငံသားတွေလိုမြန်မာပြည်သူတွေလည်းအလားတူဖြစ်လာအောင်ပြုပြင်ပြောင်းလဲရေးအရေးကြီးပုံကိုပြောကြားသွားခဲ့ပါတယ်။မြန်မာပြည်သူတွေဟာကြောက်လန့်နေစေတာဝန်သိပြည်သူတွေဖြစ်အောင်လုပ်နိုင်ဖို့အတွက်ကိုရွေးချယ်မှုကိုကိုတောင်းဝန်ခံပြီးလုပ်နိုင်အောင်လေ့ကျင့်ပေးရမယ်လို့သူကဆိုပါတယ်။အောင်သားရုံနဲ့အမေးအဖြေပြုလုပ်တဲ့ကိစ္စမှာတော့ရခိုင်ကိစ္စမှာလူခွင့်ရေးချိုးဖောက်မှုတွေကိုမချုပ်ချတာနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုကြောင်းသားတယောက်ဝေဖန်ဆွေးနွေးပါတယ်။ဒီအမေးကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။ I have said that I condemn human rights everywhere and you must not forget that there have been human rights violations on both sides of the communal divide.So it's not
မဟာလူခွင့်ရေးချိုးဖောက်မှုတွေကိုဘယ်နေရာမှာဖြစ်ဖြစ်ရှုတ်ချပါတယ်။အခုကိစ္စဟာလူခွင့်ရေးချိုးဖောက်မှုတွေနှစ်ဖက်စလုံးမှာရှိတယ်ဆိုတာမမေ့သင့်ပါဘူး။တစ်ဖက်ဖက်ကိုသာရှုတ်ချလို့မရပါဘူး။အခုအခါအစိုးရကလည်းစုံစမ်းရေးကော်မရှင်ဖွဲ့ပေးထားပါတယ်။သူတို့ကိုလွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်ပေးသင့်ပါတယ်။လူတချို့ဟာဒီအခြေအနေကနိုင်ငံရေးအမျက်ထုတ်ဖို့ကြိုးပမ်းကြပါတယ်။ကျွန်မဒါမျိုးမလုပ်ပါဘူး။ဒီကိစ္စမှာဘက်မလိုက်လို့ကျမကိုဝေဖန်ရှုတ်ချမယ်ဆိုရင်လေခံယူဖို့အဆင်သင့်ပါပဲရှင်
။အဲ့ဒါကတော့ Yale နဲ့ Harvard တက္ကသိုလ်မှာဒေါအောင်ဆန်းစုကြည်ရဲ့မင်ခွန်းနဲ့ပြန်လည်ဖြေကြားခဲ့တဲ့တချို့ပဲဖြစ်ပါခင်ဗျာ။